ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြီးပြန်လာသူတွေကိုကိုဗစ် -19 ရောဂါစစ်ဆေးခဲ့တာမှာနှစ်ပတ်အတွင်းကိုဗစ် -19 ရောဂါပိုးတွေ့ရှိသူ12ယောက်အထိတိုးလာတယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောပါတယ်။ကန့်ကတ်ခွင့်မပြုသေးတဲ့သင်္ဘောပေါ်မှာအတည်ပြုလွန်နေတာတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာကိုဗစ်ဆိုင်ရာစီကံတင်းကျပ်မှုတွေကျန်းမာရေးဝန်ကြီးဌာနကမလုပ်သေးပေမဲ့ပြည်သူလူထုအနေနဲ့ကျန်းမာရေးသတိရှိဖို့တိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်ကလာတဲ့သတင်းအပြည့်အစုံကိုတော့ကိုခမောင်စုမင်းကပြောပြပါမယ်ခင်ဗျာ။
ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြည်ပြန်လာသူတွေကိုကိုဗစ် -19 ရောဂါစစ်ဆေးခဲ့တာမှာနှစ်ပတ်အတွင်းကိုဗစ် -19 ရောဂါပိုးတွဲရှိသူ12ယောက်အထိရှိနေပြီလို့ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်ကန့်ကတ်ခွင့်မပေးသေးတဲ့ကုန်သင်းမောနှစင်းပေါ်ပါလာသူတွေကိုတီးခြားခွဲထားပြီးစောင့်ကြည့်နေတာမှာလွန်ခဲ့တဲ့သတင်းပတ်တွေကကိုဗစ်အတည်ပြုလူနာပထမ4ယောက်တွဲရှိခဲ့တဲ့အတွက်သူတို့ကိုစစ်တွေဆေးရုံမှာကုသမှုပေးခဲ့တာအခုတော့ရောဂါပျောက်ကင်းသွားပြီလို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။နောက်ထပ်တွေ့ရှိတဲ့အတီးပြုလူနာ၈ယောက်ကိုလည်းဆေးကုသပေးနေပါတယ်
။ဒီနေ့ရောက်မှာ၄ယောက်ကဆင်းသွားပြီပေါ့နော်။နောက်တစ်ယောက်ကလည်းဆေးမိတာမဆင်းတော့ကျွန်တော်ဒီဆောင်မသိသေးဘူး။ကျွန်တော်ကရန်ကုန်ရောက်နေတယ်။အဲ့တော့အခုလိုတဲ့အထိက12ယောက်ပဲကျွန်တော်သိပါတယ်ခေါ့
အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံပဲဖြတ်ကျော်သွားကုန်ကူးနေသူတွေယောဂါကူးစက်မှုတွေရှိနေပေမဲ့လည်းစစ်တွေဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးကတော့ပုံမှန်လည်ပတ်နေစေဖြစ်တယ်လို့ရခိုင်ပြည်နယ်ကုန်သွယ်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်နေဆက်ဟိုကုန်သွယ်ရေးကနေပြီးတော့ကျွန်တော်ပြန်ဝင်လာတဲ့ဒီတင်မောတွေကိုတော့မော်တော်တွေတင်မောတွေအကုန်လုံးတော့ကျွန်တော်တက်မှတ်ထားတဲ့နေရာမှာကျူဝင်စေပြီးတော့ဒါအဲ့ကျူကနေပြီးတော့မှကျူဝင်ထားတဲ့တင်ပေါ်တွေကိုကျွန်တော်တို့ဒီမှာဟိုပါလေနှကောင်းစက်တက်ယူတဲ့ဟာတော့နှစ်ချိန်ယူရတာပေါ့လေနှစ်ချိန်ယူတဲ့အချိန်မှာတော့လက်ရှိချိန်ကတော့ပိုးတွေ့နေတဲ့အာတော့ရှိပါတယ်ဒါပေမဲ့လက်ရှိချိန်တွေကတော့ဟိုပြင်းနေကောင်းစီဖက်ကောဟိုဘာမှဟိုကွန်တွေလဲကြောင့်ပိတ်ဖို့ပါညာလည်းတော့အချိန်တွေကျွန်တော်တို့ညွှန်ကြားလာတဲ့ကိစ္စတွေတော့ဘာမှတခုတည်းမှမရှိသေးပါဘူ
းလက်ရှိအချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ကုန်သည်တွေကိုစစ်တွေမျိုးအပြင်ဘက်ရွှေမင်းကန်တင်ပေါ်စိတ်မှာထားရှိတာဖြစ်ပြီးဒီကနေ့အထိအသွာလာကန့်သက်ထားရတဲ့ကုန်သည်43ယောက်အထိရှိတယ်လို့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်နိုင်မှုအခြေအနေဟာသတ်မှတ်ထားတဲ့အဆင့်40မှာအမြင့်ဆုံးအဆင့်ဖြစ်တဲ့အလွန်ကူးစက်နိုင်တဲ့အဆင့်မှာရှိနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးမသွားဖို့အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေး CDC ကထုတ်ပြန်ထားပါတယ်။ကိုဗစ်ကူးစက်မှုတွေနဲ့ပတ်သက်ပြီးစစ်တွေမျိုးတွင်ကိုဗစ်စီကံတင်းကျပ်တာတွေမလုပ်သေးပေမဲ့ပြည်သူတွေအနေနဲ့မပေါ့ဆကြဖို့ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
။ကျွန်တော်သတင်းပေးတဲ့လူเนาะဆရာတို့နဲ့ပူးပေါင်းဆောင်ရွက်တဲ့အဖွဲ့တွေရှိတယ်ဆိုလို့ရှိရင်သူတို့ကသတင်းပေးတယ်ဆိုလို့ရှိရင်ဆရာတို့ကွာရန်တင်းဝင်ရတယ်ပေါ့နော်။ဒါရောဂါကူးစက်နိုင်ခြင်းရှိတဲ့အတွက်ပြည်သူလူထုနဲ့မထိစေအချိန်မှာဆက်ကွာရန်တင်းဝင
်စစ်တွေမျိုးထဲမှာတော့ဈေးဝယ်စားတောက်ဆိုင်တွေနဲ့စတိုးဆိုင်တွေကလည်းပုံမှန်ဖွင့်ထားတယ်လို့ပြည်သူလူထုကြားမှာလည်းပုံမှန်သွားလာနေကြပြီးနှာခေါင်းစည်းအကာအကွယ်တွေလည်းတိတ်မတက်ကြတော့ပါဘူး။မြန်မာအိန္ဒိယချင်းထိုင်းနိုင်ငံနဲ့အိန္ဒိယနိုင်ငံတို့မှာကိုဗစ်ကပ်ရောဂါကူးစက်မှုစိုးရိမ်စရာကောင်းလောက်တဲ့အခြေအနေဖြစ်နေတာမို့နေဆက်အဝင်ထွက်တွေကိုကြက်မတ်စောင့်ကြည့်စစ်ဆေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးဌာနမှဒေါခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောထားပါဗျ။ကျန်းမာရေးဝန်ကြီးဌာနရဲ့မေလ23ရက်ည8နာရီထုတ်ပြန်ချက်အရတနိုင်ငံလုံးဓာတ်ကွက်နမူနာ688ကိုစစ်ဆေးတဲ့အထက်ကကိုဗစ်အတည်ပြုလူနာ6ယောက်ရှိပါတယ်။မြန်မာနိုင်ငံမှာလောလောဆယ်စုစုပေါင်းအတည်ပြုလူနာက 34,334 ယောက်ရှိပြီးသေဆုံးသူစုစုပေါင်း 3,216 ယောက်ပြန်လည်နေကောင်းလာသူက 33,294 ယောက်ရှိတယ်လို့ကျန်းမာရေးဌာနရဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ